ယူကရိန်းမြို့တော်ခီယက်ဖြစ်အနောက်မြောက်ပိုင်းနဲ့တခြားယူကရိန်းမြို့အများအပြားမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးရုရှားတပ်တွေဘက်ကဒေချောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်နေတယ်လို့စနေနေ့မှာမြို့တော်နဲ့15မိုင်လောက်အကွာကိုရောက်နေပြီဖြစ်ပါတယ်။အခုယူကရိန်းကိုကျူးကျော်မှုမှာရုရှားဘက်ကအကြဆုံးသိမ့်များနေပြီးနောက်ထပ်တပ်ဖွဲ့တွေဆစ်လွတ်နေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။
Траты российских войск колоссальны. Динамика втрат оккупантов на
17 месяцев. Тут чу จอ ра 18 мяу ни ма бе. Russia сит တ်အတွက် шезу 2 паун мя сор အတွင်းအစိုးရဆုံးဆုံးရှုံးမှုကိုကြုံရတယ်လို့ပြောနိုင်ပါတယ်။ချူจอမှုစတင်ချိန်ကစလို့အခုချိန်ထိဆို Russia တရင်30ခုလောက်ကိုမလှုပ်နိုင်အောင် Ukraine တွေကလုပ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့သူကထုတ်မပြောသလိုတီးခြားအတည်ပြုနိုင်တာလည်းမရှိသေးပါဘူး။ယူကရိန်းဘက်ကလည်းတပ်ဖွဲ့ဝင် 1,300 လောက်တည်ဆုံးရတယ်လို့လည်းသမ္မတဇယ်လန်စကီကပြောပါတယ်။ဒါအပြင်တောက်ကြန်နေမှာရုရှားတပ်တွေပြန်ပြီးဆွဲသွားတဲ့မယ်လီတိုပိုမြို့တော်ဝင်ပြန်လွတ်မြောက်ရေးအတွက်ရုရှားကိုဖိအားပေးဖို့ဂျာမနီဝန်ကြီးချုပ်အိုလာရှိုစ်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့နဲ့စနေနေ့မှာပြောခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောပါတယ်။ရုရှားရဲ့မစ်ဆိုင်းလုံးနဲ့ပစ်ခတ်မှုကြောင့်ဘာစကီမျိုးကယူကရိန်းလေတပ်အခြေစိုက်စခန်းဖျက်ဆီးခဲ့ရကြောင်းလည်းမြို့တော်ဝင်ကပြောပါတယ်။ရုရှားတပ်တွေဟာမရိုပိုမျိုးကလူ80လောက်ခိုလုံနေတဲ့ဗလီဝတ်ချောင်းကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။